ပြီးခဲ့တဲ့ဒီဇင်ဘာလ22ရက်နေ့ကလဘရောင်းတောင်ကျင်းဤစီမံကိန်းဧရိယာထဲမှာပါနေတဲ့လိတ်ခွန်တောင်အနီးမှာဝမ်ပောင်ကုမ္ပဏီကခြံစည်းရိုးခတ်တာကိုတားမြစ်ခဲ့တဲ့ကြေးရသားတွေကိုပြစ်ခတ်လူစုခွဲရမှာတနက်ကြီးစံထိမှန်ပြီးဒေါခင်ဝင်းတည်ဆုံးခဲ့တာပါ။ဒီနေ့မိုးချိုးပြင်းလဲရွာမှာဇာပနာကိုကျင်းပခဲ့ပါတယ်။ဒေသခံတွေကဒေါခင်ဝင်းတည်ဆုံးနာရဲ့ဒဏ်ရာရသူတွေအတွက်ရဲ့ရော်ကြီးမယူထားတဲ့လဲရမြေတွေကိုခြံစည်းရိုးခတ်လိုက်တဲ့အတွက်မကြေနပ်ကြပါဘူး။ဒီနေ့ဇာပနာအခမ်းအနားကိုဒေသခံတော်တော်များများဟာလဲတွေကိုစီမောင်းနှင်လာကြသလိုအလန်နီတွေထောင်ပြီးမိုးချိုးပြင်းလဲရွာကိုရောက်လာကြပါတယ်။အလားတူအဖြစ်မျိုးထပ်မံမဖြစ်ပွားဖို့အစိုးရမှတာဝန်ရှိတယ်လို့ဒီနေ့ဇာပနာပွဲကိုတက်ရောက်ခဲ့တဲ့တုံအလဲတော်ကျေးရွာသူမရင်သွဲကပြောပါတယ်။
ကျမတို့ဒေသခံနေတဲ့အတူမြမပြည်သူပြည်သားကအားလုံးကနေပြီးတော့ဒီနေရာကနေအလဲပြုတ်ခေါင်းပြုတ်ချင်းမြင့်ပါတယ်ဒေါခင်ဝင်းကိုဒီလိုမျိုးဒေါခင်ဝင်းကိုလေယာမြေကိုကာကွယ်ရင်တလက်နဲ့ဖြေရတဲ့ဟာနိုင်ငံတော်အစိုးရရဲ့တာဝန်ဖြစ်တယ်လို့ကျမတို့ဒေသခံနေတဲ့အတူမြမပြည်သူပြည်သားအားလုံးကယူဆပါတယ်ဒါကြောင့်မို့ဒေါခင်ဝင်းဖြစ်ပြတာကိုနမူနာယူပြီးတော့ရှေ့ရှောက်ဒီလိုမျိုးဖြစ်ရတဲ့မကြုံတွေ့အောင်နိုင်ငံတော်အစိုးရနေပြီးတော့တာဝန်ယူ
ပဋိပက္ခတွေဖြစ်ပွားပြီးနောက်မှာ88မျိုးဆက်ငင်းငယ်ရင်းနဲ့ပွင့်လင်းလူအဖွဲ့အစည်းကခေါင်းဆောင်တွေလွှတ်တော်ကိုယ်စားလှယ်တွေဆရာတော်တန်ဃာတော်တွေနဲ့အရက်ဖက်လူအဖွဲ့အစည်းကလူတွေတွားရောက်အကူအညီပေးဆောင်ရွက်နေကြပါတယ်။စကိုင်းတိုင်းဒေသကြီးအစိုးရကလည်းစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ပြီးလှုပ်ဆောင်သွားမယ်လို့မနေ့ကပြောပါတယ်။ဒါ့အပြင်တရုတ်အစိုးရနဲ့ဝမ်ပောင်ကုမ္ပဏီကလည်းတည်ဆုံးမှုအတွက်မိသားစုတွေနဲ့အတူဝမ်းနည်းကြောင်းနဲ့ကူညီပေးဖို့ကိုပြောထားပါတယ်။ဒီနေ့မှာမျိုးပါသားသာသနာစောင့်ရှောက်ရေးအဖွဲ့မန္တလေးမဘာသာဆရာတော်တွေကပဋိပက္ခဖြစ်ပွားခဲ့ရမှာထိခိုက်သေးဆုံးခဲ့ရသူတွေကိုအလှူငွေတွားရောက်လှူဒန်းခဲ့တယ်လို့သိရပါဗျ။ပဋိပက္ခမှာထိခိုက်ခဲ့ရတဲ့နှစ်ဖက်ဒေသခံတွေနဲ့ရဲတပ်ဖွဲ့ဝင်တွေအားလုံးကိုအလှူငွေပေးရသွားမှာဖြစ်တယ်လို့မဘာသာအဖွဲ့တွဲဖက်အတွင်းရင်မူလာမင်းလေးဆရာတော်ကမိန့်ပါဗျ။
ဒီကနေ့နဲ့တန်ရာရတဲ့လူတွေအတွက်သူတို့အမျိုးသားရေးရှုထောက်ကကြည့်ပြီးတော့တက်နိုင်ဘက်ကလှုပ်ပေးတာလို့ပဲသူတို့ကယူဆပါတယ်။အဲလူရမ်းမှုတွေကိုအဲဥသိန်းတို့တက်နိုင်တယ်လို့ပေါ့နော်ဒီ30ကျော်ကိုအဲ့မှာရှိတဲ့လူနာစင်းတွေကိုစင်းရင်စုပြီးတော့အဲ့ဒါကိုဝေဖန်ပိုင်းချပြီးတော့ဟိုဥပမာဟိုတည်ဆုံးသွားတဲ့ဒေါခင်ဝင်း2000ဆိုရင်မျိုးလုံးထွက်သွားတဲ့ရဲတပ်သားကြီးလည်း2000ပေါ့။အဲကျန်တဲ့လူတွေကတော့9000 3000စသည်ပေါ့။ကျန်တဲ့ရဲတွေလည်းတန်ရာရတာရှိရင်တန်ရာလိုက်ကြည့်ပြီးတော့ဥသိန်းတို့ကဟိုထောက်ပံ့ကူညီလူရမ်းတော့မှဖြစ်ပါတယ်
။ကျင်းဒီစီမံကိန်းဧရိယာဟာဧက8000နီးပါးကျယ်ဝန်းပြီးနှစ်ပေါင်း60တရုတ်အစိုးရကိုငှားရမ်းထားတာဖြစ်ပါတယ်။အကျိုးမြတ်အားဖြင့်ဝမ်ပောင်ကုမ္ပဏီက49ရာခိုင်နှုန်းပါဝင်ပြီးမြန်မာအစိုးရက51ရာခိုင်နှုန်းခွဲဝေရမှာဖြစ်ပါတယ်။2012ခုနှစ်နိုဝင်ဘာလကလဘရောင်းတောင်မှာတပိတ်စခန်းဖွင့်ဆန္ဒပြတဲ့တန်ဃာတော်တွေကိုမီးလောင်ပုံးနဲ့နှိမ်နှင်းခဲ့တဲ့အတွက်တန်ဃာအတော်များများဒဏ်ရာရခဲ့ပါတယ်။နောက်ပိုင်းဒေါအောင်ဆန်းစုကြည်ဦးဆောင်ပြီးကျင်းနီစီမံကိန်းစုံစမ်းစစ်ဆေးရေးကော်မရှင်ကိုဖွဲ့စည်းခဲ့ပါတယ်။ကော်မရှင်ကအကြံပြုချက်တွေနဲ့အစိုးရထံပေးပို့ခဲ့ပါတယ်။အဲ့ဒီအကြံပြုချက်တွေအတိုင်းစီမံကိန်းကောင်ထယ်ဖော်ရေးလုပ်ငန်းကော်မတီကလိုင်းနာဆောင်ရွက်ပေးရဖို့ဖြစ်ပါတယ်။အဲ့ဒီအကြံပြုချက်မှာမြေယာရော်ကြီးကိုဈေးကွက်ပေါက်ဈေးအတိုင်းပေးဖို့စီမံကိန်းနဲ့ပတ်သက်ပြီးဒေတာကန်တွေနဲ့ကျေနပ်အောင်ညှိနှိုင်းဖို့ပဋိပက္ခကိုကင်တွယ်တဲ့ရဲတပ်ဖွဲ့ဝင်တွေကိုနိုင်ငံတကာရဲ့အကူအညီနဲ့သင်တန်းပေးဖို့မြေဧရိယာ1900ကျော်ကိုစိုက်ပျိုးနိုင်တဲ့အထိပြင်ဆင်ပြီးရေဆုံးရှုံးသူတွေကိုအစားထိုးခွဲဝေပေးဖို့အကြံပြုထားပါတယ်။ကော်မရှင်မှာပါတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလှိုင်ကသက်ဆိုင်ရာကကော်မရှင်အကြံပြုချက်အတိုင်းလိုင်းနာဆောင်ရွက်ခြင်းမရှိဘူးလို့ပြောပါတယ်။ရှင
်သာသာမှာပါတဲ့ချက်တွေကိုဆောင်ရွက်ပြီးပြီဆိုလို့ရှိရင်တော့ဒီစီမံကိန်းကဆက်လက်ပြီးဆောင်ရွက်တဲ့စီမံကိန်းမှာလို့ဒီအချင်းကသာမှာပြောထားပြီးသားဒါပေမဲ့အခုချိန်ပြီးတော့ဒီစီမံကိန်းထဲမှာပါတဲ့ချက်တွေကိုဆောင်ရွက်တာမတွေ့ရဘူး။အတူအချင်းပေါ့နော်ဒေသခံပြည်သူလူထုရဲ့သဘောတူတဲ့စီမံကိန်းတစ်ခုဖြစ်လာအောင်ဒေသခံပြည်သူလူထုတွေရဲ့အကျိုးစီးပွားတွေနဲ့သူတို့တွေအတွက်ကိုခွင့်ရေးတွေအလုပ်ကိုင်းခွင့်လန်းတွေလူမှုဘဝတွေတိုးတက်မြင့်တင်အောင်ဆောင်ရွက်ဖို့ရဆိုတဲ့ကိစ္စတွေဒါတွေကတော့အဓိကအနေနဲ့အခုချိန်ပြီးအောင်ဆောင်ရွက်တာတော့မတွေ့ရဘူး။ဒီလိုတွေမတွေ့ရတဲ့အတွက်ကြောင့်လည်းဒေသခံတွေအနေနဲ့ဒီဆောင်ရွက်နေတဲ့ဆောင်ရွက်ချက်တွေအပေါ်မှာရောစီမံကိန်းအပေါ်မှာရောယုံကြည်မှုမရှိတဲ့အတွက်မကြကနာပဲဒီလိုပဋိပက္ခတွေနဲ့ထိတဲ့ရင်ဆိုင်မှုတွေဖြစ်ပေါ်နေတယ်ဆိုတာကတော့တည်ကြနေတဲ့ကိစ္စဖြစ်တယ်။
စီမံကိန်းနဲ့ပတ်သက်ပြီးမြေယာဆုံးရှုံးသူတွေကိုရော်ကျေးပေးတာကြောင်စေပေကံလန်စသဖြင့်အစိုးရကဆောက်လုပ်ပေးထားပါတယ်ရော်ကျေးကိုလည်းကော်မရှင်အစီရင်ခံစာအတိုင်းပြောင်းလဲတတ်မှတ်ရော်ကျေးပေးခဲ့တာတွေရှိပါတယ်အခုရော်ကျေးပေးဖို့ကြံနေတဲ့မြေဧရိယာအတိအကျကိုတော့မသိရှိရသေးပါဘူးကော်မရှင်အစီရင်ခံစာတင်စဉ်ကဧက1000ကျော်လောက်ရော်ကျေးပေးဖို့ကြံနေသေးတယ်လို့ပြောပါတယ်ခုရက်ပိုင်းတွင်ဖြစ်ခဲ့တဲ့ပဋိပက္ခမှာလဲရမြေကိုသာဆက်လုပ်လိုသူလက်သမားတွေလည်းပါဝင်တယ်လို့ရော်ကျေးကိုကာလပေါက်ဈေးအတိုင်းပေးဖို့တောင်းဆိုသူတွေလည်းရှိတာသိရပါတယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလှိုင်ကဒီကိစ္စကိုတည်တည်ချာချာကင်တွယ်ဖြေရှင်းမှုမပြုရင်ဒီလိုပဋိပက္ခတွေဆက်ဖြစ်နေမယ်လို့သတိပေးပြော ကြားထားပါရရှင်ကျွန်မ RF သတင်းတော်ဝေယံမိုးမြင့်ပါရန်ကုန်မြို့ကနေပေးပို့တာဖြစ်ပါရရှင်